ကျရဲနိုဝင်ဘာလ17ရက်နေ့ကစတင်ခဲ့တဲ့စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲဟာတနေ့ထက်တနေ့ပြင်းထန်လာနေပါတယ်။လက်ရှိမှာတော့အရင်ကတိုက်ပွဲဖြစ်လေဖြစ်တာမရှိတဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်အထိကိုတိုက်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်ပွားလာနေတာပါ။ဒီကနေ့မနေ့ပိုင်းကရံပြဲမြို့အနီးမှာစစ်ကောင်စီနဲ့အေအေတပ်တို့တိုက်ပွဲနေတယ်လို့စစ်ကောင်စီဆရာောင်းကပါဘုံကျဲတိုက်ခိုက်နေတယ်လို့ရံပြဲ
တနာယူဖွဲ့တော့ခွဲတော့ဒီကိုငေါ့ကျင်လောက်ရောက်လာပြီးတော့လင်းရင်ကရောက်လာပြီးတော့ငေါ့ကျင်တော့ငေါ့ကျင်ဆိုတာအရေးတက်ကိုပြောတာမဟုတ်ဘူးသူတို့အခောက်ကြီးကိုပြောတာလင်းရင်ခောက်ကြီးဒီတော့မျိုးအဘိုးကြီးကလုံးကိုထိရလို့တော့သိရတယ်
အခုလိုမြို့ပေါ်လူနေရက်ွက်တွေကိုလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးသူတချို့ရှိတယ်လို့မြို့လုံးကျွအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ရံပြဲမြို့ခံတူကပြောပါတယ
်။လက်ရှိနေမှာ12နာရီခွဲလောက်ကတက်တာပဲ။ရက်ကောင်ပြတ်သွားတယ်။ဆိုတာကတော့ကိုယ်ဆွေမျိုးတွေရှိတဲ့ကိုယ်ရွာတွေကိုတွောနေရတယ်နဲ့တူပါတယ်။
လက်ရှိမှာတော့တိုက်ပွဲဖြစ်ပွားနေတဲ့ရံပြဲမြို့နယ်မှာဖုံးလိုင်းတွေလည်းပြတ်တောက်နေတာကြောင့်တေဆုံးတန်ရာရသူတွေနဲ့ပတ်သက်ပြီးတိကျအတည်ပြုဖို့ခက်ခဲနေတာပါ။ဒါအပြင်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီမြေပေါ်မှာပွဲကြတာဒေသရသူတေဆုံးပြီး3တန်ရာရှိခဲ့တယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောရေးကိုပြောပါတယ
်။အဲမင်းညာကတော့သူရှက်ဖြစ်တယ်ပေါ့။အဲမျိုးဆက်ဖြစ်တယ်။အဲ့မှာအာမိမဆက်တော့နဲနဲတေပြီးတော့ဟုတ်ပါဘူး။ဒီစားချိန်မှန်းရှိတယ်။အဲနောက်ပြီးတော့အိမ်တိန်ပေါ့နော်ကွန်ကရစ်အမိုးပေါက်သွားတာရှိတယ်။အဲအဲ့လိုမင်းညာကဖြစ်ခဲ့တယ်။နောက်အသက်ကြီးပိုင်းတရားပေါ့။ရောရှိတာကျေတဲ့အင်းဆာ
ခိုင်ပြည်နယ်မှာစခန်းပေါင်းများစွာကိုလက်လို့ဆုံရှုံခံထားရတဲ့စစ်ကောင်စီအနေနဲ့တိုက်ပွဲနဲ့မသက်ဆိုင်တဲ့မြို့ပေါ်ရက်ွက်တွေနဲ့လူနေကျေးရွာတွေကိုပိတ်မထားတိုက်ခိုက်တာတွေလက်ရှိတိုက်ပွဲမှာပိုလှုပ်ဆောင်လာတာကိုတွေ့ရတယ်လို့လည်းဦးဖေတန်းကပြောပါတယ
်။ဒါကမြို့ပြတစ်ခုအနေနဲ့ဒီစစ်ပွဲမှာတောက်လျှောက်အတုံးလာခဲ့တာပေါ့ဒီသူကိုပိတ်မထားပြီးတော့တိုက်တာပေါ့။အဲ့လိုအရှင်မျိုးကတော့နေရာတိုင်းမှာဒီမှမှလည်းအဲ့လိုတွေ့ရတယ်။အဲရခိုင်မှာလည်းအဲ့လိုပုံစံမျိုးတွေ့ရတယ်။ဒါကြောင့်ဒါတို့ရေရှက်ရှိရှိနဲ့ကိုမျိုးရဲရွာတွေကိုလက်နေကြီးတွေနဲ့ပြစ်ခတ်တယ်။ပြည်သူတွေတေကြရတယ်၊ဒဏ်ရာရကြတယ်ပေါ့အများကြီးပေါ့နော်။အဲအဲ့ဒီအပြင်စားရေးခါဖြတ်တောက်ထားတာစီမျိုးနဲ့နဲ့ဖြတ်တောက်ထားတာတွေအများကြီးပေါ့။အော်ဒီလိုကတော့သူတို့ပြည်သူကိုအတိကအာရှုံးမဲ့မဲ့ပြီးတော့ပြည်သူကိုပဲတာဂက်ထားပြီးတော့တိုက်ခိုက်လာတယ်ဆိုတာနေရာတိုင်းမှာဖြစ်နေတယ်လို့အဲအဲ့လိုမြင်ပါလားခင်ဗ
ျ။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားဒီကနေ့အထိပြစ်ခတ်မှုတွေရှိနေတယ်လို့စစ်ကောင်စီအနေနဲ့ပြည်သူတွေနေထိုင်တဲ့မြို့ပေါ်ကြေးဝါရက်ွက်တွေကိုမီးရှို့တာလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေအဆက်မပြတ်လှုပ်ဆောင်နေရကြောင်းအရက်သားထိခိုက်ဒေဆုံးတာတွေနဲ့တိမ်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့အေအေဘက်ကထုတ်ပြန်တာတာရှိပါတယ်အေအေအနေနဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီအနေနဲ့ကြေးဝါတွေကိုမီးရှို့တာတွေမရှိဘူးလို့စစ်ကောင်စီပြောခွင့်ရကတုံ့ပြန်ပြောဆိုလာတာရှိပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တော်တော်များများမှာဖုံးလိုင်းတွေလည်းပြတ်တောက်နေသလိုဒေသခံတွေအနေနဲ့တခြားအခြေခံစားသုံးကုန်စည်တွေလည်းပြတ်တောက်နေကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။